ီးခဲ့တဲ့နှစ်ကြာဖြတ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဟာဥပဒေနဲ့မညီတဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တယ်ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသူ့ကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်လက်လက်သွားတဲ့အဲ့ဒီလွတ်တော်ကိုယ်စားလှယ်နေရာမှာပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုက်အောင်ကိုလွတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုခြင်းကြပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ကိုဇော်ထက်ကအသိပေးပို့ထားပါတယ်ခင်ဗျာ
2018နိုဝင်ဘာ3ရက်မှာလုပ်တဲ့ဂျားဖက်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ရန်ကုန်တိုင်းစစ်ကမ်းမြို့နယ်ပြည်ခိုင်မြို့ပါတီတိုင်းလွတ်တော်အမတ်ဦးနေမျိုးအောင်ဟာရွေးကောက်ပွဲဥပဒေနဲ့မကိုက်ညီရဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ရဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရွေးကောက်ပွဲကော်မရှင်ခုံရုံးကသူ့ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်ရုပ်သိမ်းလိုက်တာပါဒါကိုတရားလိုလိုတိုင်ကြခဲ့တဲ့ပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကိုလစ်လက်သွားရဲ့နေရာရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပေးခဲ့ပါတယ်ပြည်ခိုင်မျိုးပါတီဟာမဲဆွယ်စည်းရုံးရေးကာလနဲ့နောက်ပိုင်းအချိန်မှာနိုင်ငံပိုင်အဆောက်အဦကိုရုံးငန်းအနေနဲ့သုံးတာရုံးငန်းလျှက်စစ်ကြားသိငွေကိုမပေးဆောင်တာမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးပွဲ28ကြိမ်လုပ်ပြီးပါတီအမှတ်အသားအသုံးပြုခဲ့ရာပြီးတော့ဒီအသုံးစရိတ်တွေကိုရွေးကောက်ပွဲအသုံးစရိတ်ထဲမှာထည့်သွင်းခဲ့ရပြီးစတဲ့အချက်တွေနဲ့ပြိုင်ဘက် NLD ပါတီကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တာဖြစ်ပါတယ်ဒါကိုပြည်ခိုင်မျိုးပါတီအမတ်ဦးနေမျိုးအောင်ကပြန်လည်ခြေပါခဲ့ပေမဲ့ထိထိရောက်ရောက်ခြေပါနိုင်ခြင်းမရှိကြောင်းဦးတန်းထိုင်အောင်က VOU ကိုအခုလိုပြောပါတယ
်ရွေးကောက်ပွဲငွေကြေးဆိုတာတော့ကျွန်တော်တို့စမ်းကြိမ်ပြီးမှကျွန်တော်တို့အသုံးပြုတာမှန်ကန်ပါတယ်ဆိုမှစမ်းကြိမ်ပြီးတော့မှကျွန်တော်တို့ကော်မရှင်ကိုတင်ပြရတာမှန်ကန်မှုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဥပဒေကညှိစွန်းပါတယ်အဲ့တော့စမ်းကြိမ်ရင်းတဲ့ကိစ္စအားဖြင့်မှန်ကန်မှုမရှိတာကိုကျွန်တော်တွေးရှိရပါတယ်အဲ့ဒီပုံမှာမှကျွန်တော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းတာကိုမကန့်ကွက်ကြောင်းနဲ့ဒီနေ့ဆုံးဖြတ်ချက်အဖြစ်ကိုလွန်ခဲ့တဲ့9လကလေးကကြိုသိထားကြောင်းကိုလည်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးအောင်က VOE ကိုပြောပါတယ်
ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်နဲ့စောတကမတက်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရင်ထဲမှာအံ့ဩတာလေးတစ်ခုပဲရှိပါတယ်လို့ပြောင်းရွေးကောက်ပွဲကော်မရှင်မှာကန့်ကွက်လို့သွားတင်တဲ့အချိန်လေးကအဲ့ဒီတင်တဲ့လူတွေတိုင်းဝိုင်းကနေပြီးတော့ငါးလားကြာရင်ပြုတ်မယ်လို့ပဲကျွန်တော်ကိုပေါကင်းထုတ်ခဲ့ပါတယ်ခင်ဗျာသူတို့ပေါကင်းထုတ်တဲ့အတိုင်းပဲကိုငါးလားကြာတဲ့အချိန်မှာကျွန်တော်ကိုယူကြီးစီရနေပြီးတော့တော်တော်ကိုယ်တည်းအခြေခံနေပြီးတော့ဖယ်ချားတယ်လို့ဟိုအမိန့်ချတဲ့အခါကျတော့အခြေကိုကြိုသိနေတဲ့ပုံကိုယ်ကတော့အင်မတန်ကိုအံ့ဩပြီးပါတယ်လို့ပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာ
နှစ်ဖက်စစ်ဆေးမှုတွေနောက်ဆုံးချိန်လုပ်ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကဒီနေ့မနက်7:00နာရီလောက်မှာဆုံးဖြတ်ခဲ့တာပါဒီစီရင်ချက်ကနောက်ပိုင်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်သင်ခန်းစာတစ်ခုဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ
်ရွေးကောက်ပွဲဝင်လို့ပဲလွှတ်တော်ကိုယ်စားလှယ်လောင်းတွေသင်ခန်းစာဆောင်ရမယ့်ချက်တွေရှောင်းမယ့်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကူရစေတဲ့သင်ချက်တစ်ခုတော့ဖြစ်သွားမှာပါဟုတ်ကဲ့
2018ဂျာပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ကိုယ်စားလှယ်လောင်း၉ရောက်ပြိုင်ခဲ့ရဖြစ်ပြီးပြည်ခိုင်ဖြိုးပါတီက94မဲ NLD က356မဲရရှိခဲ့တာပါစစ်ကမ်းမဲဆန္ဒနယ်ဟာအစိုးရဝန်ထမ်းလိုင်းကမ်းတွေနဲ့လူဦးရေထောင်ကနန်းသာရှိတဲ့မဲဆန္ဒနယ်တစ်ခုဖြစ်ပါတယ်ဒါကြောင့်သူ့ကိုမဲဆန္ဒနယ်မြေတစ်ခုဖြစ်မတက်မှတ်သင့်ပဲတခြားနီးစပ်တဲ့မြို့နယ်တွေနဲ့ပေါင်းပြီးမဲဆန္ဒနယ်မြေပြင်ဆင်တက်မှတ်သင့်တယ်ဆိုပြီးလှုံ့ဆော်ဝေဖန်တာတွေလည်းရှိနေပါတယ်